ပြည်ထောင်နိုင်ငံမြို့တော်ပဲရစ်တာနာမည်ကျော်လူစီကားတဲ့ရှောင်းဇလီဇေးရပ်ကွက်မှာဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားတစ်စီးကိုမောင်းနေလာခဲ့တဲ့သူဟာရဲကားတစ်စီးကိုဝင်တက်ခဲ့ပြီးတော့အဲ့ဒီကားမောင်းသူတိစုံသွားခဲ့ပါတယ်။ဒီဖြစ်ချက်မှာတခြားတန်ရာသူတော့မရှိပါဘူး။ဒါဟာရွေချက်နဲ့တက်ခဲ့တာပဲလို့ပြည်သက်အရာရှိတွေကဆိုပါတယ်။တိစုံခဲ့တဲ့ကားမောင်းသမားဟာအသက်30နှစ်အရွယ်ရှိပြီးတော့အစွန်းရောက်အဖွဲ့တွေနဲ့အဆက်ဆက်ရှိနိုင်တဲ့သူလို့သမီးကထားခံခဲ့ရတဲ့သူဖြစ်တဲ့အကြောင်းခတ်စောစောပိုင်းကသတင်းတွေရှိခဲ့ပါတယ်။ဒီကားတိုက်မှုဖြစ်ပွားတဲ့နေရာမှာဘုံလုံးုံရေးတပ်ဖွဲ့ဝင်တွေကိုချထားပြီးတော့တံငွေပလင်းနေနဲ့ရိုက်ဖယ်တနက်တွေကားတွေကနေရှာဖွေတွေ့ရှိခဲ့တယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်ဒီအဖြစ်အပျက်ဟာကျန်းဖက်တိုက်ခိုက်မှုတွေနဲ့ရင်ဆိုင်နေရတဲ့ပြည်ထောင်နိုင်ငံရဲ့အရေးပေါ်အခြေအနေပြင်ညာထားတာကိုဆက်ပြီးတော့တက်တန်းတိုးတက်နေဆိုတာကိုပြသနေတယ်လို့ပြင်သစ်ပြည်ထရေးဝန်ကြီးဂျက်ရက်ကလမ်ကဆိုပါတယ်2015ခုနှစ်ခေတ်ကနိုင်ငံတော်ရေးပေါ်အခြေအနေပြင်ညာချက်ကိုထုတ်ပြန်ထားတာဖြစ်ပြီးတော့နောက်လာထဲမှာအဲ့ဒီပြင်ညာချက်တက်တန်းပုံဆုံးတော့မှာပါလာမယ့်နိုဝင်ဘာလအထိဆက်ပြီးတော့အဲ့ဒီရေးပေါ်ပြင်ညာချက်ကိုတက်တန်းတိုးဖို့ဥပဒေကြမ်းတရက်တင်သွင်းမယ်လို့လည်းပြင်သစ်ပြည်ထောင်စုကဆိုပါတယ်